မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ22ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဆန်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖက်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်တက်လက်တော်မှာဒီကနေ့ကျန်းနာစစ်ဆေးရမှာဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်တွေကတင်ပြရမှာဖြစ်ပါတယ်။လူကိုရောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးဘုတ် WHO ကဒီနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။ဒီလိုထိတဲ့ရောက်သတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပေးမှာပါ။
အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သခိုင်းတိုင်းဒေသကြီးဒုတိယနေ့ခီးစဉ်တွင်လူလူနဲ့တွေ့ဆုံတဲ့အချိန်မှာပါရီမှာကြားခဲ့ပါသလဲ
ဒီလိုတူလဲဒါစကရှိရှိနေဖို့လဲမိမိကိုယ်ကိုလဲသူများကိုတိခါချင်းခွင့်လွှတ်ခြင်းပေါ့နော်ဒီလိုသွားမှာကလေဒီမိုကရေစီနိုင်ငံကို
လေရှိဒေသအမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့တဆင့်ပြန်လဲပြောပြချက်နဲ့တူနားဆင်ကြရပါမယ်။တခါရခိုင်လက်နက်ကင်အဖွဲ့ AA ကသူတို့စီမှာအရက်သားတွေဖမ်းထားတာမရှိတော့ဘူးလို့ပြောပေမဲ့စစ်ဖက်ပြောခွင့်ရကတော့ကြံနေသေးတဲ့အကြောင်းပြောပါရစေ။နိုင်ငံတကာသတင်းတော်မှာအမေရိကန်သမ္မတကိုတရားစွဲရေးကြားနာစစ်ဆေးတဲ့လုပ်ငန်းရှင်မှထားရမယ့်စီးမင်းတွေအကြောင်းကိုအပြင်းထန်ဆွေးနွေးခဲ့တယ်ဆိုတာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်လို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲဆိုထားတဲ့ပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးမဲ့လုပ်ငန်းစဉ်အတွက်စီးမင်းတွေကိုအပြင်းထန်ဆွေးနွေးခဲ့ပြီးနောက်ဒီနေ့ပထမနေ့မှာတော့ဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်တွေကတင်ပြကြမှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell တင်သွင်းခဲ့တဲ့စီးမင်းတွေကိုတော့မနေ့နေ့ထိုးလောက်ထိလွှတ်တော်ထဲမှာအပြင်းထန်ငြင်းကုန်ခဲ့ပြီးနောက်ဒီမိုကရက်ကိုယ်စားလှယ် 49 ယောက်ကကန့်ကွက်ခဲ့ပေမဲ့ Republican ကိုယ်စားလှယ် 53 ယောက်ရဲ့ထောက်ခံမဲနဲ့အတည်ပြုလိုက်တာပါ။ကျနာစစ်စစ်မှုမှာထောက်ထားချက်လက်တွေပြပြုံးနဲ့သမ္မတထရန့်ဆိုတာတောင်းရှိသူတွေကိုစင်ခေါ်ဖို့တွေပါဝင်လူနည်းစုဖြစ်တဲ့ဒီမိုကရက်တစ်ဘက်ကတင်ပြတဲ့ပြင်ဆင်ချက်တွေကိုအခြေတင်ဆွေးနွေးပြီးတော့မဲခွဲခဲ့ရလဲဖြစ်ပါတယ်။အတိုက်ခတ်ဒီမိုကရက်တစ်ဘက်ကတင်ပြခဲ့တဲ့ပြင်ဆင်ချက်တွေကိုတော့လူများစုဖြစ်တဲ့ Republican ကိုယ်စားတွေကတစ်ချက်ချင်းစီပယ်ချခဲ့တာပါ။ထက်လို့တော့ကျနာမှုမှာထောက်ထားရင်းနဲ့တက်တွေတင်ပြမှုစည်းမျဉ်းတွေနဲ့ပတ်သက်လို့ငင်းကုန်နေခဲ့ကြပေမဲ့နောက်ဆုံးရလကတော့အများစုဖြစ်နေထိန်းချုပ်ထားတဲ့ Republican ကိုယ်စားရေးပေါ်မှာလာမူတည်နေပါတယ် Republican Party ကကိုယ်စားရေးထဲမှာတော့သမ္မတကိုဆန့်ကျင်မဲပေးကြမယ်သဘောထားမျိုးထုတ်ဖော်ပြောဆိုထားတယ်သူတို့မရှိသေးပါဘူးစစ်စလန်နိုင်ငံ The Voice News ကကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့သမ္မတ Trump ကတော့အမှုနဲ့ပတ်သက်လို့သူ့ရဲ့ဥပဒေကျိုးဆောင်ဖွဲ့ကထိထိရောက်ကန့်ကွက်နေတဲ့အကြောင်းလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်တည်ရအောင်မလုပ်ရင်ဥရောပကတင်သွင်းတဲ့ကားတွေကိုသွင်းကုန်ခွန်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးမှာ EU ကအမေရိကန်အပေါ်အမျက်ထုတ်နေတာနှစ်ပေါင်းကြာနေပြီဖြစ်ပြီးတခြားနိုင်ငံတွေထက် EU နဲ့ညှိနှိုင်းရတာအခဲဆုံးဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာစီးပွားရေးဆွေးနွေးပွဲတက်နေတဲ့သမ္မတထရမ့်ကအမေရိကန်သတင်းဌာနတွေနဲ့မေးမြန်းခန်းမှပြောကြားခဲ့တာဖြစ်ပါတယ်။EU နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေမရရင်တော့ EU ကတင်ပို့တဲ့ကားတွေကို25ရာခိုင်နှုန်းသွင်းကုန်ခွန်ကောက်ခံရလိမ့်မယ်လို့ Tamara Trump ကဆိုပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရခဲ့ပြီဖြစ်လို့အခုဥရောပဘက်ကအာရုံစိုက်နေတယ်လို့လည်း American Tamara ကပြောပါတယ်။ Tamara Trump ဟာ Iraq Tamara Bahem Saleh နဲ့ Iraq ကစေတာအကြီးအကဲ Barzani တို့နဲ့ဒီကနေ့ Davos မှာတွေ့ဆုံပါတယ်။ Iraq နိုင်ငံထဲမှာရှိနေတဲ့ American တပ်တွေအပါအဝင်တခြားနိုင်ငံသားတပ်ဖွဲ့တွေအားလုံးရုပ်သိမ်းဖို့အတွက် Iraq လွှတ်တော်ကဆုံးဖြတ်ထားတာနဲ့ပတ်သက်လို့ Tamara Trump ကအခြေအနေကိုစောင့်ကြည့်ရမယ်လို့တုံ့ပြန်ပါတယ်။ Iraq မှာ American တို့ဆောက်ပေးထားတဲ့ Leader 6 စခန်းစရိတ်ကိုပြန်ပြီးတော့မှအမေရိကန်တပ်တွေကိုရုပ်သိမ်းမယ်လို့ဆော်ဝိုင်းနှုန်းကလည်းပြောကြားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်မှာအီရတ်အပေါ်အရေးယူတက်ခတ်မှုတွေမလုပ်ဘူးလို့မငင်းသလိုအီရတ်နဲ့အမေရိကန်ကြားမှာကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောကြားပါတယ်ရှင်
။လူကိုရောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးဘုတ် WHO ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။တရုတ်နိုင်ငံဟူဝမ်မြို့ကစတင်လိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာနိုင်ငံကရေဝော်ကျန်းမာရေးပြဿနာအဖြစ်ကြီးညာတင့်မတင့် WHO ကဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။ virus ပိုးသစ်ပြန့်ပွားမှုကြောင့်ကျန်းမာရေးဝန်ထမ်း15ယောက်ပါဝင်လူပေါင်း440ထက်မနည်းကူးစက်ခံခဲ့ရပြီးတရုတ်နိုင်ငံထဲမှာလည်းမကဂျပန်၊တောင်ကိုရီးယား၊ထိုင်း၊ထိုင်ဝမ်နဲ့ ခုနောက်ဆုံးအမေရိကန်ပြည်တော်စုနောက်ပိုင်းဝါရှင်တန်ပြည်နယ်မှာလည်းပထမဆုံးကြေကူးစက်ခဲ့သူတို့ကိုတွေ့ရှိခဲ့ရပါဒီနိုင်ငံဝူဟန်မြို့ကနေဆီယက်တယ်မြို့ကိုပြေးခဲ့တဲ့ဒီမှာထဲပြန်လာခဲ့တဲ့မြို့သားတူဟာနမိုနီးယားဆွေးအောင်ရောဂါခံစားခဲ့ရပြီးတဲ့နောက်ဆေးရုံတင်ကုသပေးခဲ့ရတဲ့အကြောင်းနဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်2019ခုနှစ် Novel Coronavirus 2019 SCOV လို့အမည်ပေးထားတဲ့ virus ပိုအမျိုးအစားတင်တဲ့ပတ်သက်လို့များများဆဆမသိရသေးတဲ့အကြောင်းလဲတရုတ်နိုင်ငံကကျန်းမာရေးရရှိကပြောဆိုထားပါတယ် virus ပိုစတင်တွေ့ရှိခဲ့တဲ့ဝူဟန်မြို့ကပြည်နယ်စားဈေးရဲမှာတော့တခြားသားငါးတွေလင်းတို့တွေနဲ့တောင်းတွေးဆန်သားတွေကိုလည်းရောင်းချခဲ့ကြတာပါဒီအမျိုးသားကျန်းမာရေးဌာနကတော့နမိုနီးယားရောဂါတစ်မျိုးဖြစ်စေတတ်တဲ့ virus ပိုဟာကိစ္စကနေလူကူးစက်ရုံတမကလူချင်းချင်းလဲကူးစက်နိုင်တဲ့အကြောင်းမနေ့ကကပဲကြေညာထားပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကလေဆိပ်ကြီးမှာတော့ဝူဟန်မြို့ကလာတဲ့ခီးသွားတွေမှာ virus ပိုကူးစက်မှုရှိမှရှိစောင့်ကြည့်စစ်ဆေးနေကြတာပါစနေနေ့မှာစတင်မဲ့တရုတ်နှစ်တခုကာလမှာတရုတ်နိုင်ငံမှာရောပြည်ပနိုင်ငံတွေမှာပါတန်းတဲ့ချီရဲ့တရုတ်မျိုးတွေခီးသွားကြဖို့ရှိနေတာကြောင့်ယောဂပိုးပြန့်နှံ့မှုတွေပုံမှန်ကြီးထွားလာမှာကိုလည်းကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်
ဩစတြေးလျနိုင်ငံကနယူးဆောက်သွေးနဲ့မစ်တိုရီယာပြည်နယ်တွေမှာဒီကနေ့သဲမုန်တိုင်းတွေတိုက်ခတ်ခဲ့ပါတယ်။နယူးဆောက်သွေးပြည်နယ်တွေကတချို့မြို့တွေဆိုရင်လိမ်မော်ရောင်သဲတွေကောင်းငင်မှာဖုံးလွှမ်းသွားခဲ့ပါတယ်။တချို့နေရာတွေမှာမီတာ200လောက်အဝေးကိုတောင်ကောင်းကောင်းမမြင်ရတော့တဲ့အတွက်ရင်မောင်းတွေကိုသတိထားကြဖို့ရဲကသတိပေးခဲ့ပါတယ်။ဒီနေ့ကနေတဲ့ကဆိုရင်ဒုတိယအကြိမ်သဲမုန်တိုင်းတိုက်ခတ်တာပါ။ကင်မရာမျိုးတော်လေးစိတ်နားမှာလည်းဒီကနေ့တော်မီလောင်ရဲလို့တချို့ဒေသခံတွေဘေးကင်းရာကိုယာယီပြောင်းရွှေ့ခဲ့ကြရပါတယ်။ကင်မရာမျိုးအရှိပိုင်းရက်ွက်တချို့ကလမ်းတွေကိုအာဏာပိုင်တွေပိတ်ထားခဲ့တယ်လို့လူတွေကမလာကြဘူးလဲတားမြစ်ခဲ့ပါတယ်။အဲ့ဒီတားမြစ်တတိပေးချက်ကိုတနင်္လာလောက်ကြာမှာတော့ရှော့ချခဲ့ပါတယ်။ကင်မရာမျိုးအပါအဝင်နိုင်ငံအရှိတောင်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအပူလျော့ပြီးတော့မိုးရေရွာခဲ့တာကြောင့်မီးငြိမ်းတက်နေတဲ့မိသက်သမားတွေအတွက်တတ်တရာရခဲ့တာပါ။ဒါပေမဲ့အပူချိန်ဟာဒီကနေ့ပြန်လည်မြင့်တက်နေတယ်လို့လေပြင်းတွေလည်းတိုက်ခတ်နေပါတယ်။ New South Wales ပြည်နယ်နဲ့ကရဲ့ South Australia ပြည်နယ်မြောက်ပိုင်းမှာတနင်္လာလေတိုက်နှုန်း80ကီလိုမီတာလောက်နဲ့တိုက်ခတ်နေပြီးတော့လေပြင်းတိုက်နိုင်တယ်လို့ဒေတာမိုးလေဝသဌာနတွေကသတိခန့်မှန်းထားပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်မှာတော်မီတွေလောင်ကျွမ်းနေတဲ့အတွက်ခီးသွွားလုပ်ငန်းလေယာဆိုင်ပျိုးရေးအထူးသဖြင့်နိုးနဲ့နိုးထွက်ပစ္စည်းလုပ်ငန်းတွေအတော်လေးထိခိုက်နေပါတယ်။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American သံမြန်မာဘာသာစီစဉ်ရဲ့ပေါ်လူနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေဆိုင်ငံ့ထားဖို့ဂရီးပြူထားတာတွေကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ကုန်မှာနောက်ဆုံးထားပြီးကမ်းလှမ်းချက်အသစ်တွေကိုဆွေးပြဖို့အမေရိကန်ဘက်ကပြတ်ကွက်ခဲ့တယ်လို့လူစားချင်းစာနာစစ်ကင်းနဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ချမှတ်ထားတဲ့အတွက်အခုလိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဆရာမြောက်ကိုရီးယားတန်ရုံတာဝန်ရှိသူဂျူယွန်ချူကမနေ့တုန်းကပဲပြောဆိုလိုက်ကြပါနျူကလ িয়ার ကောင်ဆောင်ပင်ချုံကနျူကလ িয়ার ရေးဆွေးနွေးမှုတွေအတွက်အမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တွေကိုပြီးခဲ့တဲ့ဒီဇင်ဘာလကုန်မှာနောက်ဆုံးထားဆွေးပြဖို့တောင်းဆိုထားပေမဲ့အမေရိကန်သမ္မတအင်ဂျီအမျိုးသားလွန်ကြွေးအချံပေးရရှိရောဘတ်အိုဘရန်ကတော့သမ္မတတော်နဲ့ထရန့်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းပြေးထားတဲ့ကိစ္စကိုဆက်လက်ထိန်းသိမ်းဖို့ပြောဆိုထားပါတယ်။နျူကလ িয়ার တန်တမန်ကတော့အမေရိကန်ရဲ့ယုံကြည်မှုတွေတည်ဆောက်နိုင်မှုအတွက်လွန်ခဲ့တဲ့နှစ်အတွင်းနျူကလ িয়ার ဘက်ကနျူကလ িয়ার စမ်းသပ်မှုတွေနဲ့တိုက်ချင်းပြပထိန်တဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကိုစိုင်းငံ့ထားခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ဘက်ကတောင်ကိုရီးယားနိုင်ငံနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေအများအများလုပ်ခဲ့တယ်လို့ပိတ်ဆို့တံခတ်မှုတွေကိုလည်းဆက်လက်ချမှတ်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার ရဲ့ဖွံ့ဖြိုးရေးနဲ့နိုင်ငံရေးစနစ်ကိုဟန်တားဖို့ရည်ရွယ်တဲ့အမေရိကန်ရဲ့ရည်တည်ချက်တွေအပြောင်းအလဲမရှိတဲ့အတွက်မြောက်ကိုရီးယားဘက်ကတစ်ဖက်သက်စောင့်ရနေတာတွေကိုလည်းဆက်လုပ်စရာအကြောင်းရှိရတဲ့အကြောင်းကုလသမဂ္ဂကကမကထလို့ကျင်းပခဲ့တဲ့လက်နက်ဖြတ်သီးညီလာခံမှာမြောက်ကိုရီးယားတပ်တော်ကပြောဆိုထားခဲ့တာပါအမေရိကန်အနေနဲ့တစ်ဖက်သက်ဆက်လက်တောင်းဆိုနေမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့တခြားနိုင်ငံအသစ်တွေကိုရှာမှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုသွားပါတယ်
တောင်ကိုရီးယားနိုင်ငံမှာခွဲစိတ်ကုသပြီးလိမ်ပြောင်းခဲ့တဲ့တပ်ချက်အစစ်စစ်မှုရန်တယောက်ကိုတပ်ကနေထုတ်ဖို့စစ်တပ်ကဆုံးဖြတ်လိုက်တာကြောင့်လူခွင့်ရေးအဖွဲ့ရဲ့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ပြောင်းခွေစုဆိုတဲ့တပ်ချက်တယောက်ကပြီးခဲ့တဲ့နှစ်တုန်းကခွင့်ရကာလအတွင်းမှာထိုင်းနိုင်ငံမှာအမျိုးသား ကိုရီးယားနိုင်ငံမှာလက်ရှိဒေတာအမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့တဆင့်ပြန်လဲပြောပြချက်နဲ့လေအင်္ဂါပြောင်းလဲခဲ့တဲ့ဆင်မူရန်တယောက်ကိုတက်ထဲကထုတ်တင်မတင်ခုံဖွဲကဆုံးဖြတ် ချက်ချရာဟာတန်ကိုရီးယားမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံမှာလိန်ပြောင်းထားသူတွေစစ်တပ်ထဲဝင်ခွင့်မရှိပေမဲ့တက်ထဲရောက်မှလိန်ပြောင်းသူတွေကိုဘယ်လိုဆောင်ရွက်ရမယ်ဆိုတဲ့ဥပဒေအတိအကျမရှိတာကြောင့်ခုံဖွဲကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြောင်းခွေစုကတော့သူ့အနေနဲ့အမျိုးသမီးအနေနဲ့ဆက်လက်စစ်မှုထမ်းသွားလို့ကြောင့်နဲ့စစ်တပ်ကနေထုတ်မခံရအောင်ဥပဒေက ယ်လို့စစ်တပ်တာဝန်ရှိသူတွေကလည်းပြောပါတယ်စစ်တပ်အနေနဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့တောင်ကိုရီးယားအစိုးရရဲ့လူ့ခွင့်ရေးအဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့တာပါလိန်ပြောင်းထားတဲ့စစ်ဘူရန်ကိုခုံအဖွဲ့ကစစ်ဆေးဆုံးဖြတ်တာဟာသူ့ရဲ့ယောက်ျားမိန်းမဖြစ်တယ်ဆိုတော့လိန်တတ်မှတ်ချက်အရာခွဲခြားမှုဖြစ်ပြီးတော့ဒီစစ်ဘူရန်ရဲ့အခြေခံလူ့ခွင့်ရေးကိုချိုးဖောက်တာဖြစ်တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့မှာကျန်းမာရေးအတွက်အန်ဒီရရှိရဲ့စင်တီလေလူညဉ့်ညင်းလရကစာတင်ကြောင်းပေါင်း400ကျော်ကိုပိတ်လိုက်ရပါတယ်။လေလူညဉ့်ညင်းမှုရေးအမြင့်ဆုံးဖြစ်နေတဲ့နေရာကကျောင်းတွေကိုပိတ်လိုက်တာဖြစ်တဲ့ကြောင်းနဲ့ပညာရေးဝန်ထမ်းတွေကပြောပါတယ်။မြို့တော်တဝိုင်းမှာလေလူရေးသွေးရာကျန်းမာရေးအတွက်အန်ဒီရရှိရဲ့စင်တီရောက်လာတဲ့အတွက်ကျောင်းပေါင်း438ကျောင်းကိုပိတ်လိုက်တဲ့ကြောင်းမြို့အားနာမည်ကြေညာခဲ့တာပါ။ပုံဝင်ချင်းညဉ့်ညင်းမှုထိန်းသိမ်းရေးဌာနရဲ့မနေ့ကတိုက်တာချက်အရလေလူရေးသွေးညွှန်းငင်းရာ190အထိရှိနေတာတွေ့ရှိခဲ့တာပါ။ဒီလိုရေးသွေးအညွှန်းငင်း150ထက်မှရှိနေတယ်ဆိုရင်တော့ကျန်းမာရေးရာထိခိုက်နိုင်တယ်လို့လည်းသတ်မှတ်ထားတာဖြစ်ပါတယ်
။လေဗနွန်နိုင်ငံဘေရွတ်မြို့တော်မှာအစိုးရအသစ်ဖွဲ့စည်းနေတဲ့လွှတ်တော်အစအုပ်အပြင်မှာဒေါသတကြီးဆန္ဒပြသူတွေကိုလုံခြုံရေးတွေကမျက်ရည်ရုံဘုံတွေမိသက်ပိုက်တွေတောင်းလူစုခွဲခဲ့ပါတယ်။အစိုးရအသစ်ကိုဆန္ဒပြတဲ့အနေနဲ့မစနက်စောကြီးတွေကလွှတ်တော်အစအုပ်နားကိုဆန္ဒပြသူတွေချီတက်ဆန္ဒပြခဲ့ကြတာပါ။ဝန်ကြီးချုပ်ဟာဆန်ဒီယပ်အစိုးရအသစ်ကိုဆန့်ကျင်ကန့်ကွက်နေတဲ့ဆန္ဒပြသူတွေကဂဲရီဒုတ်တွေမိရှုမိပန်းတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြပြီးလွှတ်တော်အစအုပ်အပြင်မှာကာစီထားတဲ့တန်ဆူကြိုးတွေကိုဖယ်ရှားဖို့ကြိုးစားခဲ့ကြပါတယ်အရင်ဝန်ကြီးချုပ်စာရိတ်ဟာရီလီပြီးခဲ့တဲ့အောက်တိုဘာမှာနှုတ်ထွက်သွားခဲ့တာကြောင့်ဝန်ကြီးချုပ်ဟာဆမ်ဒီယပ်ရဲ့အစိုးရအသစ်တက်လာတာပါနိုင်ငံရေးပြုပြင်ပြောင်းလဲမှုအလုံးစုံလုပ်ဖို့နဲ့နိုင်ငံမှာကျုံးနေတဲ့စီးပွားရေးဗန္ဒာရေးအချက်အသေးတွေကိုဖြည့်ဆင်းနိုင်မဲ့ပညာတတ်တွေနဲ့အစိုးရအသစ်ကိုဖွဲ့စည်းဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေကြတာပါဗန္ဒာရေးအချက်အသေးကြောင့်လေဗနွန်ဘဏ်တွေမှာငွေအထုပ်အသွင်းကိုကန့်တတ်ထားတယ်လို့လေဗနွန်ငွေကြေးတန်ဖိုးဟာလည်းထိုးကြနေပါတယ်လုပ်ငန်းတွေမှာလည်းဝန်ထမ်းတွေလျှော့နေတယ်လို့ငွေကြေးဖောင်းပွားမှုနှုန်းကလည်းမြင့်တက်နေပါတယ်
ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းလွှာတွေနှာစင်ကြရမယ်အထက်အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုမှုကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်အတွက်ဘယ်လိုစည်းမျဉ်းထားမလဲဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့ကအထက်လွှတ်တော်မှအပြင်းထန်ဆွေးနွေးခဲ့ကြပါတယ်။သမ္မတတဦးကိုယာရုကနေဖယ်ရှားသင့်မသင့်အထက်လွှတ်တော်အမတ်တွေဆုံးဖြတ်ကြမယ်ဒီဖြစ်ပျက်ဟာအမေရိကန်သမိုင်းမှာတော့တတိယအကြိမ်မြောက်ပါ။သမ္မတထရမ့်အနေနဲ့သူ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုစစ်ဆေးဖို့ဆိုရင်မျက်မြင်သက်သေတွေကိုခေါ်ယူစစ်ဆေးတင်တယ်လို့ဒီမိုကရက်မတ်တွေကတိုက်တွန်းခဲ့ပါတယ်။ VOA ဒေါက်တာကက်သရင်ဂျစ်ဆန်ကြေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြမှာပါရှင်
။သမ္မတဒိုနယ်ထရမ့်တရားစွဲဆိုမှုသမ္မတဒိုနယ်ထရမ့်ကိုတရားစွဲဆိုမှုကြားနာပွဲပထမဆုံးရက်မှာပဲဒီမိုကရက်တစ်ဘက်ကကြိုးစားသလောက်အရာမတင်ခဲ့ပါဘူး။2020သမ္မတယူကောက်ပွဲမှာနိုင်ငံခြားကဝင်ရောက်ဆွတ်ဖက်မှုဖြစ်အောင်လို့သမ္မတအနေနဲ့ယူကရိန်းကိုပေးပို့အကူအညီတွေကိုဆိုင်းငံ့ပြီးတော့အာဏာအလွဲသုံးစားလုပ်ခဲ့သလားဆိုတာကိုစစ်ဆေးဖို့အတွက်အဓိကသက်သေတွေခေါ်ယူရေးမှာဒီမိုကရက်ဘက်ကမအောင်မမြင်ဖြစ်ခဲ့တာပါ။အထက်လွှတ်တော်လူနည်းစုကောင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်6ရှူမာကတော့သမ္မတရဲ့လိုရကြောင်းရွေးကောက်ပွဲပေါ်မှာယုံကြည်ပြတ်လာလိမ့်မယ်လို့သတိပေးခဲ့ပါတယ်။
If Americans start believing that foreigners can affect
သမ္မတဓမ္မဘုတ်ထက်လွှတ်တော်မတ်တွေဓမ္မဘုတ်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုနိုင်ငံခြားသားတွေကရွေးချယ်နိုင်တဲ့အခြေအနေစိုက်နေပြီလားဆိုတာအမေရိကန်တွေစတွေးနေရပါပြီ။ရွေးကောက်ပွဲရလဒ်ကိုအမေရိကန်ပြည်သူတွေကဆုံးဖြတ်ရမယ်စားနိုင်ငံခြားသားတွေကရွေးကောက်ပွဲကိုဆွတ်ဖက်နိုင်တဲ့ဓမ္မဘုတ်ရလဒ်ထွက်လာအောင်လုပ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရေစီဟာအတော်ပျက်စီးယိုယွင်းနေပါပြီ။ရွေးကောက်ပွဲအပေါ်မှာပြည်သူတွေယုံကြည်မှုနည်းလာပါလိမ့်မယ်
။အထက်လွှတ်တော်ကခုံရုံးဖွဲ့စစ်ဆေးတာမှာမျက်မြင်သက်သေတွေကိုခေါ်ယူစစ်ဆေးဖို့ဒီမိုကရက်ဘက်ကတင်ပြချက်ကတော့နောက်ဆုံးမှအရာမတင်ခဲ့ပါဘူး။ဒါကို Republican အများစုရှိတဲ့အထက်လွှတ်တော်ကပယ်ချပါရတယ်။1996ခုနှစ်တုန်းကသမ္မတ Clinton ကိုဒီတရားစွဲဆိုတဲ့အခါမှာလုပ်ခဲ့တဲ့လုပ်ငန်းစဉ်မျိုးတော့သွားသိမ်းတယ်လို့ Republican အထက်လွှတ်တော် Mitt Romney ကမြင်ပါတယ်။
Well, I think it's important to hear from John Bolton and perhaps...
...sway so re du re dwa yo, hu gan che ba du re dwa ba, miu da long yong yi a jan bai hong, John Bolton ne de cham nye mien tat de we go, jana se se me mien mo a ye ji re lo jano te ma re, di lo a bian lan a nyen kong sun we bi yin, me kwe bi song pia me a chen yao la ma ba we, a yin tamra klin dan go swa jat din dong a, di lo we lo ke ja ra ba.
အောက်လို့တော်မှာတော့ကသမ္မတကိုဆွဲဆိုချက်လုပ်ကြတဲ့လုပ်ငန်းစဉ်အတွင်းပါတီနှီးရကြအပြင်းထန်အငင်းပွားခဲ့တာမျိုးကိုရှောင်ဖို့အတွက်ဒီနှီးလန်းကိုယူလိုက်တာဖြစ်တယ်လို့သမ္မတထရန့်ရဲ့မဟာမိတ်ဖြစ်တဲ့ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောခဲ့ပါတယ်။
သမ္မတထရန့်တွေ့ကတော့သူ့ကိုဆွဲဆိုတာတွေရင်ဆိုင်နေနေရမှာအခုလိုရီပပ္လီကန်များစုရှိတဲ့ထက်လွတ်တော်မှာနိုင်ငံရေးအရအသာရှိတဲ့ဆိုပေမဲ့အခုထက်လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့တဲ့ဒီကြားနာစစ်ဆေးဖို့အတွက်မျက်မြင်သက်သေတွေမခေါ်ယူတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာအကျိုးဆက်တွေဖြစ်နိုင်တယ်လို့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ဥပဒေပညာရေးဆိုင်ရာဌာနကပေါ်ဘာမန်
တရားရုံးတိုင်ဆောင်ရွက်သွားဖို့ဆက်လွတ်တော်မတ်တွေအနေနဲ့ကလည်းပါတီဆွဲမထားဘဲတကယ်ကိုဂျူရီလူကြီးတွေကိုဆောင်ရွက်ဖို့မျက်မြင်သက်တွေကိုလည်းခေါ်ယူကြားနာစစ်ဆေးဖို့စတာတွေလှုပ်သွားဖို့လိုအပ်ပါတယ်။အခုတော့ဒါမျိုးဖြစ်မလာတော့ပါဘူး။ဒီလိုမဖြစ်တဲ့အတွက်အထက်လွတ်တော်အနေနဲ့သူလုံးရမယ့်ဝတ္တရားကိုအသေးချာမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံနဲ့အညီဖြစ်ရမယ်ကျွန်တော်တို့ဒီမိုကရေစီစနစ်အတွက်တည်ရောက်မှုရှိစေပါတယ်
အပြောင်းအလဲဆွေးနွေးဖို့အချိန်ယူရတယ်ဆိုတာကတော့ထက်လွတ်တော်မတ်မစ်မကော်နယ်ကသဘောတူခဲ့ပါတယ်ဒီမိုကရက်တစ်ဘက်ကတော့ဒီလိုမျိုးအချိန်ရမယ်ဆိုရင်သမ္မတထရန့်ပေါ်ဆွဲဆိုမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အများပြည်သူထင်မြင်ချက်တွေပိုရလိမ့်မယ်လို့ယူဆထားပါတယ်အထက်လွတ်တော်ကဒီလုပ်ငန်းစဉ်ဟာနှက်တာမှုရှိရလားဆိုတာကတော့ပြည်သူများမေးခွန်းထုတ်လာလိမ့်မယ်လို့အောက်လွတ်တော်ကတရားဆွဲဆိုရေးမန်နေဂျာအောက်လွတ်တော်မတ်အဒန်ရှရပ်ကပြောပါတယ်
A great many, perhaps even most Americans, do not believe there
will be impartial. ဒီကနေ့ကလည်းဖြစ်မယ်လို့အမေရိကန်များစုကယုံကြတာမဟုတ်ပါဘူး။ဆက်လက်တော့အနေနဲ့ပြလိုက်မှုကင်းကင်းလုပ်မယ်ဆိုတော့ကိုလည်းသူတို့မယုံပါဘူး။ရလကကြိုတင်ခံမှန်းထားပြီးသားပါ။သမားကိုအပြစ်ကနေကင်းလွခွင့်ပေးမှာပါ။ဒါပေမဲ့သူကအပြစ်ကင်းတဲ့လူတော့မဟုတ်ပါဘူး။ဆက်လက်တော့အမတ်တရားပါတီဆွဲနဲ့မဲပေးမှာဆိုတော့သူ့ဘက်မှာမဲတွေရှိနေပါရဲ့
။အောက်လွတ်တော်ကတရားဆွဲဆိုမှုမန်နေဂျာတွေအနေနဲ့သမားထရန့်ကိုဆွဲဆိုထားရရင်လည်းပတ်သက်လို့အထက်လွတ်တော်မှာတော့အကြဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါပြီးစနေကြရင်တော့သမရအိမ်ပြီးတော့ဘက်ကရှိနေတွေကပြန်ပြီးတော့ခုခံခြေပါကြမှာဖြစ်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းစီစဉ်ရဲ့လက်ရှိ mobile app ကိုဇန်နဝါရီလကုန်ကစပြီးရပ်ဆိုင်တော့မှာဖြစ်ပါတယ်ဒီ UI မြန်မာဌာနဆိုပြီးမြန်မာစာနဲ့ရေးထားတဲ့ mobile app အစ်စ်ကို Apple နဲ့ Android ဖုန်းနှစ်မျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာရရှိနိုင်ပါတယ
်ဗီဒီယိုရဲ့ဗဟုထုနဲ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းစာတွေကိုအလှည့်ပေးသွားပါမယ်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးခီးစဉ်ဒုတိယနေ့မှာလေရှိနဲ့ဗန်းမောက်မျိုးတွေကိုတွားရောက်ပြီးလူစုတွေ့ဆုံပွဲတွေကျင်းပပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စကိုင်းတိုင်းဒေသကြီးဒုတိယနေ့ခီးစဉ်မှာပထမဆုံး Homeland မျိုးကနေနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလေရှိမျိုးကိုရဟယင်နစီနဲ့တွားရောက်ပြီးလူစုတွေ့ဆုံပွဲကျင်းပခဲ့ပါတယ်လေရှိမျိုးလူလူတွဲဆောင်ပွဲမှာဒီမိုကရေစီနိုင်ငံတည်ဆောက်ဖို့ပြည်သူကအရေးပါကြောင်းဒေါက်တာဆန်းစုကြည်ကအဓိကထားပြောကြားခဲ့တယ်လို့လေရှိဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်
။ဒီနိုင်ငံတော်ကပြောလဲပါပါနော်ဒီလူလူတွဲလဲတာစီကရှိရှိနေဖို့လည်းမိမိကိုယ်ကိုလည်းဘောသူများကိုတိခါချင်းခွလူချင်းပါနော်ဒီလိုသွားမှတာလေဒီမိုကရေစီနိုင်ငံကိုဒီလူလူတွဲပါမှရောက်နေတယ်ဆိုတဲ့ဥစ္စာလည်းပြောပါတယ်
လေရှိမျိုးမှာမျိုးတော်ခမ်းမတီဆောင်ရေးထမန်းတီလေရှိလန်းပြုပြင်ရေးကျမရေးဝန်ထမ်းတွေပုံမှုခံထားရေးအပါအဝင်ပြည်သူတွေရဲ့တောင်းဆိုတင်ပြမှုတွေကိုတော့တက်ဆိုင်ရာဝန်ကြီးဌာနတွေကသူတို့ရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ကြသလိုနောက်ဆက်ပြီးလှုပ်ဆောင်ဖို့စီစဉ်ထားတာတွေကိုလည်းဖြေကြားခဲ့တယ်လို့ပြောပါတယ်လူထုတွဲဆုံပွဲကိုလေရှိမျိုးနယ်အတွင်းရှိကြေးရွာအတော်များများကပြည်သူတွေပါဝင်တက်ရောက်ခဲ့တာကြောင့်မူလစီစဉ်ထားတဲ့နေရာကနေဘောလုံးကွင်းမှာပြောင်းရွှေ့ကျင်းပခဲ့ရတယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ကလေရှိမျိုးမှာအမျိုးတော်ခမဆိုတာမရှိသေးဘူးကပြည့်တည်ပါတော့အာကျွန်တော်တို့ဒီဟာထေဦးစိတ်သာဆိုတာတခုရှိတယ်အဲထေဦးစိတ်သာမှာလူနေရာတော့မဆက်နဲ့ ตอนนี้ข้าเจ้าเมื่อสู้ลุดด้วยอินอาชีพเรามาอ๋อที่มาเมื่อสู้ผู้สู้เรามาอ๋อบอลลูนกุ้ยมาเลยบอลลูนกุ้ยมาที่พ่อชี้สีมาเมื่อสู้เราอ๋อเนี่ยอยู่เรามาอ๋อเพื่อจะเราบอลลูนกุ้ยมาจ้ะโอเคอ๋อลุดเรารอคนอาชีพจะทอนนิดเดียวจ้ะเอาเดียวเนี่ยว่าเลยตัวตัวเลยยาวเลยสมนารอปั้นสัตว์ดอกกีรูกุ้ยนอนหงจ้าบ้านอ๋อตัวตัวเลยลาจ้าเลยเนี่ยลิชิมีเนี่ยตัวตัวนาเลยจ้ะ
李希苗哥明年生来老妈要开病，十多大姨姥姥妈，庄三书记哈，不忙苗哥，十来脱垮给他吧。不忙苗哥以前嘛，若石龙塘皮阿哥，都要扑苗呀嘛。石龙塘西阿罗个，石龙塘妈也是米家西伯呢，阿在基督里转，这里个得胜被我们家给来了，当地大姐六道哥是来五年级行个表白的。
第二点，不忙没有嘛，先把嘞，陆陆队送回嘛。庄三书记个，毕业以来，这么一三年个，立他孙女多了，对呀嘞，六表白嘞。我今年这么一，你表白，那叫当叫咱们文章毕业，乌鸦飞机哦，都是今年不，哦，这个都不一样嘛，今年在考他们过，这个乌鸦飞机嘞，那叫，一旦南方说做一，那是米亚西耶，那里乌鸦飞机嘞，都不过，哎哎。
第二点，我们要避免第二轮冷的打仗，使用相关的少爷呢，也是米家事业给啥嘞？路上背部第二个女人，顶边结果了，是该等第二季所要拍个，路中一男，那是也要问及，不目击当场案个，变来新人皮夹背个的路嘞，表白嘞。 不毛个，六六对手买别人闹嘛，当三书记哈，格里没有个十来脱垮多少皮皮，没那拍马了，印第安密码，你在地大个，他们没有嘛，六六对手买金巴布，事先查巴的，明年应该那个了，看见没有个这些，南京红门岭本来不没有来过，都要开呀嘛，南庙呢本来不没有嘛，六六对手买金巴布，今年也金马也，两本十多亿呢，给他朋友也给啥来过，随便开巴的。
ก็มุ่งสอบจะจัดตารางเช่นคือยังใครเล่นในการเอพอเอเอกาพันสีทาดูเรียบกุเลจิจายาออกมาเนี่ยล่าจากพันสีเทนเดนทาร์เรชินจีเนอเนอร์ดีมิวดาลุดดอกุสเลอุ้ยเต็งโกมันนี่ก็เป็นลูกปีกับปีนาวตุลุพันทาร์เรียดตารีมิชิโรวุลุยังใครเล่นในการเอพอเอเอกาเปียววาเลทำให้แม่เล็กคูมิเชนตายนาพวยการอคูมิเดตากันสัญญาโกเอเอกาพันสีทาร์เรพีปีนลูกปีโวตังสุวาเลจังส่งกูฟิวิมีมาบันเดรินดอกุสอเทกับเปียวปีมาวาเช่น
ดับเบิลเมย์ยี่ตัวที่จะมาเปลี่ยนเปลี่ยนเมย์สบายเนี่ยตั้งแต่ตัวเรื่องก็รอสบายทิ้งในท้ายเลยเปลี่ยนไปเลยยี่ตัวเปลี่ยนเมย์ยาบุญยาลงจงยี่ก็ยังเนี่ยพิจารณาจังหวะเลยจันโรก็อาการส่งนิลังโก้จันโรก็เปลี่ยนท่าได้ใช่ไหมดีตัวก็จะเอลูมิโอคาคาที่ดีเนี่ยเนี่ยสมุนเชนเนี่ยจัดตัวเอียไปโอ้ตัวก็จะเซบิโรทิ้งในท้ายเนาะจันโรก็จะเลสเซบิโรดาโอ้ทิ้งในท้ายคุมิเชมิโอเนี่ยสุญญาจีอาปังเซนที่นายก็สิโอเค
တော်တော်ဒရင်မှပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့ AA ဘက်ကဖမ်းဆီးထားရဲ့ရသားဟာအယောက်40ရှိသွားပြီလို့ပြောပါဗျာ။တို့
တို့အရင်ကကအရာကတော့ယခင်က53ဦးရှိပါတယ်ဗျာ။ကျွန်တော်ကတော့ဟိုပြည်တဲ့လူတွေသိရင်မပြီးသလားပေါ့။အဲဥပဒေတူလို့ပြောကြတာ39ဦးကျွန်တော်အရင်ကမှရှိတယ်။မနေ့ကကျွန်တော်3ဦးထပ်မံဖမ်းဆီးလိုက်တော့40ဦးဖြစ်ပါတယ်။
2019နိုဝင်ဘာ3ရက်မနက်ပိုင်းမှာကလတ်တမြေကြောင်းအတွင်းတွာလာနေတဲ့စက်လေးနှစ်စီးကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကရပ်တန့်ဆစ်ဆဲခဲ့ပြီးချင်းမျိုးသားစွတ်တော်ကိုယ်စားလှယ်ဦးဝေတင်ပါရဲ့လူတစုကိုဖမ်းဆီးခဲ့ပါတယ်။ဦးဝေတင်ကိုတော့ရခိုင်တပ်မတော်စန့်ကျင်ရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့ဆိုရဲဆွဆွဲချက်နဲ့ဆက်လက်ဖမ်းဆီးထားပြီးကြံတဲ့သူတွေကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။နိုင်ငံတကာတရားရုံး ICJ ကိုသွားမဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုထောက်ခံပွဲလုပ်ဖို့ပြင်ဆင်နေရဲရခိုင်ဘူးတီတောင်မြို့နယ် NLD ပါတီဥက္ကဋ္ဌဦးရဲထွန်းကိုဒီဇင်ဘာ17ရက်မှာ AA ကဖမ်းဆီးခဲ့ပြီးဒီဇင်ဘာ25ရက်မှာတော့နှစ်ဖက်တိုက်ပွဲကြီးမှာတိုက်ဆုံခဲ့တယ်လို့ AA အဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ ချက်ခိုင်မီနယ်မှာ2019ဇန်နဝါရီလကစပြီးပြင်းထန်လာတဲ့တပ်မတော်နဲ့အေလက်နက်ကိုင်အဖွဲ့တွေကြားဖမ်းဆီးခံရသူတိုက်ဆုံးသူဒေသခံအများပြားရှိနေတဲ့အပြင်ရခိုင်မြောက်ပိုင်းမြို့နယ်ကိုကူမှာလည်းဆစ်ဆောင်လူဦးရေကတသိန်းနီးပါးရှိသွားပြီဖြစ်ပါတယ
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဟုတ်တယ်နဲ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရနိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူထုကြမ်းမာရေးနဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲဆိုထားတဲ့ပေါ်ထက်လွတ်တော်မှာကြားနာစစ်ဆေးမဲ့လုပ်ငန်းစဉ်တွေစီးမင်းတွေကိုအပြင်းထန်ဆွေးနွေးခဲ့ပြီးနောက်ဒီနေ့ပထမနေ့မှာတော့ဒီမိုကရက်အောက်လွှတ်တော်ကိုယ်စားလှယ်ကတင်ပြကြမှာဖြစ်ပါတယ်။ထလထလူများစု Republican ခေါင်းဆောင် Mitch McConnell တင်သွင်းခဲ့တဲ့စီးမင်းတွေကိုတော့မနေ့တနင်္လာ2လောက်တိလွှတ်တော်မှာအပြင်းထန်ညှင်းခုံခဲ့ပြီးတဲ့နောက် Democrat ကိုယ်စား48ယောက်ကကန့်ကွက်ခဲ့ပေမဲ့ Republican ကိုယ်စား53ယောက်ရဲ့ထောက်ခံမဲနဲ့အတည်ပြုလိုက်တာပါ။ဂျာနာစစ်ဆေးမှုမှာထောက်ထားချက်လက်တွေပေးဖို့နဲ့ Donald Trump ဆိုတဲ့တာဝန်ရှိသူတွေကိုစင့်ခေါ်ဖို့တွေပါဝင်လူနည်းစုဖြစ်တဲ့ Democrat တွေကတင်ပြရတဲ့ပြင်ဆင်ချက်တွေကိုတွဲချခဲ့ပြီးတဲ့နောက်မှာပဲမဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့ကကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်နေတဲ့ Donald Trump ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိအကြောင်းနဲ့တိတ်ခါမဲလောက်ရဖြစ်နေအဝေဘန်ပြောဆိုသွားပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့အမေရိကန်နဲ့ကုန်သွယ်သဘောတူညီမှုအသေးရအောင်မလုပ်နိုင်ခဲ့ဘူးဆိုရင်ဥရောပကတင်သွင်းတဲ့ကားတွေပေါ်သွင်းဝင်ဝင်တွေတိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်ပါတယ်။ကုန်သွယ်ရေးမှာ EU ကအမေရိကန်ပေါ်အမျက်ထုတ်နေတာနှစ်ပေါင်းကြာမြင့်နေပြီဖြစ်ပြီးတခြားနိုင်ငံတွေထက် EU နဲ့ညီနေရတာကအခက်အခဲဆုံးဖြစ်တယ်ဆိုပြီးတော့လေ Davos မြို့မှာကမ္ဘာစီးပွားရေးညီလာခံတက်ရောက်နေတဲ့သမ္မတထရန့်ကအမေရိကန်သတင်းဌာနတွေနဲ့မင်းမြန်ငန်းတွေအတွင်းမှာပြောဆိုသွားကြတာပါ။လူ9ယောက်သေဆုံးပြီးတရုတ်နိုင်ငံနဲ့ပြည်ပနိုင်ငံတွေမှာပါလူပေါင်းရာချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကစလိုက်တဲ့ဗိုင်းရပ်စ်ပိုးပြန့်နှံ့မှုဟာနိုင်ငံကအရေးပေါ်ကျန်းမာရေးပြဿနာဖြစ်ကြီးညာတဲ့မတင် WHO ကဆုံးဖြတ်လိုက်မယ်လို့လည်းမျှော်လင့်ရပါတယ်။ဗိုင်းရပ်စ်ပိုးတဲ့ပြန်ပွားမှုကြောင့်ကျန်းမာရေးဝန်ထမ်း15ယောက်ပါဝင်လူပေါင်း440ထက်မနည်းကူးစက်ခံရပြီးတရုတ်နိုင်ငံနဲ့မှလည်းမကပြည်ပနိုင်ငံတွေမှာလည်းကူးစက်မှုတွေပြန်ပွားနေတာပ
ါ။ဇန်နဝါရီလ22ရက်ဗုဒ္ဓဦးညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wonderat ဖြစ်ပါတယ်။အခုကျွန်တော်တို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mirset 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.